လသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအထူးအရာရှိတိုမတ်အိုဟေးကင်တာနာရဲ့မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အပြီးသူ့ရဲ့ရာထူးသက်တမ်းကာလလည်းကုန်ဆုံးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူ့အခွင့်အရေးအခြေအနေတွေပေါ်မူတည်ပြီးနောက်ထပ်လူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအထူးအရာရှိတာဝန်ကိုဆက်ပြီးထားမလား။ဒါမှမဟုတ်နိုင်ငံအတွင်းမှာလူ့အခွင့်အရေးဆိုင်ရာရုံးခွဲဖွင့်လှစ်ပြီးလူ့အခွင့်အရေးမြင့်တင်မှုလုပ်ငန်းတွေမှာကူညီမလားဆိုတဲ့မေးခွန်းတွေကိုမြန်မာနိုင်ငံလူ့အခွင့်အရေးပညာပေးequality အဖွဲ့ရဲ့တာဝန်ခံဦးအောင်မျိုးမင်းနဲ့ VOA editor ဦးသားညွန်ဦးတို့ကတွေ့ဆုံဆွေးနွေးထားပါတယ်
။ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုကူစလဲ Mr. Thomas Wickendana ပေါ့သူရဲ့တက်တမ်းမကြခင်ကုံတော့မယ်။အဲပြီးခဲ့တဲ့ရက်ပိုင်းအဆိုရင်လည်းသူရဲ့ဒီထုကူစလဲဖြစ်နေမြန်မာနိုင်ငံကိုလာခဲ့တာဒါနောက်ဆုံးခေါက်ပါ။အဲ့တော့သူနဲ့ပတ်သက်လို့ပေါ့သူဒီ6နှစ်တာကာလအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ထူးခြားစွာဆောင်ရွက်နိုင်ခဲ့တာတွေဘာတွေများအမှတ်တရရှိပြန်ပြောလို့ရမလဲ
။ဟုတ်ကဲ့ထူးခြားတာတွေရှိပါတယ်ဗျာ။ကျွန်တော်တို့နိုင်ငံတကာနိုင်ငံမှာအထူးစုံစမ်းစစ်ဆေးရာရှိခန့်အပ်မယ်ဆိုလို့ရှိရင်တော့လွတ်လပ်ပြီးကျွမ်းကျင်တဲ့သူတွေကိုရွေးချယ်တဲ့စံတော်ရှိပါတယ်။ဒါပေမဲ့ရွေးချယ်ခံရတဲ့သူတွေခန့်အပ်ခံရတဲ့သူတွေရဲ့တူဦးချင်းစိတ်ဝင်စားမှုကလည်းကျွန်တော်တို့နည်းနည်းလေးသိရမှုရှိတာပေါ့နော်။ဒီပြည့်ကျွန်တော်တို့ဥပမာပြောပြမယ်ဆိုလို့ရှိရင်အရင်တုန်းက Mr. Quintana ရဲ့ရှေ့မှာတာဝန်ထမ်းဆောင်သွားတဲ့ Mr. Pinero ဆိုလို့ရှိရင်သူကကလေးခွေကြီးဆိုင်ရာပို့ပြီးတော့စိတ်ဝင်စားပါတယ်။ဘာလို့လဲဆိုတော့သူ့အနေနဲ့ကအရင်တော့ဆိုလို့ရှိရင်ကလေးများပေါ့အကျန်းဖတ်မှုဆိုင်ရာအထူးစုံစမ်းစစ်ဆေးရာရှိဖြစ်တယ်။အဲ့တော့သူ့ရဲ့စိတ်ဝင်စားမှုကြည့်မယ်ဆိုလို့ရှိရင်ကလေးစစ်သားကိစ္စကလေးပေါ့အကျန်းဖတ်မှုကိစ္စလက်နက်ကင်ပြိပက္ခအတွင်းကကလေးတွေရဲ့ကိစ္စအောင်ကျွန်တော်တို့ပို့ပြီးတော့အာရုံစိုက်တာတွေ့ရတာ။ဒီ Mr. Kendana ကတော့သူ့ရဲ့အကြောင်းအရာကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဥပဒေပိုင်းသူကရှေ့နေပညာရှင်ဥပဒေပညာရှင်ဖြစ်တော့သူ့ရဲ့ဆက်ဆံခြင်းစတက်လာတဲ့အစိုးရခံစားရေးကြည့်မယ်ဆိုလို့ရှိရင်တော့တရားဥပဒေစိုးမိုးရေးနောက်ကတရားစီရင်မှုမန်တိုင်းလွတ်လပ်ရေးဒါတွေကိုပြန်လည်သုံးသပ်ရေးကိုအဓိကထားခဲ့တဲ့အကြောင်းအရာတွေ့ရတယ်။ဒါကတော့အရင်တုန်းကရှိခဲ့တဲ့အထူးစုံစမ်းစစ်ဆေးအရာရှိနေမတူညီတဲ့သူ့ရဲ့စိတ်ဝင်စားမှုပေါ့။နောက်တစ်ခါသူ့ရဲ့ background ပြန်ကြည့်တဲ့အချိန်မှာလည်းနိုင်ငံရေးအကျဉ်းသားကိစ္စကိုပုံမူပြီးတော့ထိထိရောက်ရောက်ပြောလာတာရှိတယ်။အဲ့ဒီဟာကိုပို့ပြီးတော့အာတုံခွန်ဆိုင်ကြိုးစားတာရှိတယ်။အဲ့တော့တခြားခွင့်ရေးတွေကိုလည်းသူ့အနေနဲ့သူလေးစားပြီးတော့ဒါကိုစောင့်ကြည့်တာရှိပေမဲ့ခုနလိုအဓိကကတော့ဒီတရားစီရင်မှန်တိုင်းလွတ်လပ်မှုရဲ့နိုင်ငံရေးအကျဉ်းသားကိစ္စရဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကထားတယ်။နောက်တစ်ခုကတော့သူ့ရဲ့ကာလအတွင်းမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်တို့အခုနောက်ပိုင်းမှာဖြစ်ခဲ့တဲ့နော်ရခိုင်ဒေသမှာဖြစ်တဲ့နော်အကြမ်းဖက်မှုကိစ္စတွေနောက်တစ်ခါမှာကျွန်တော်တို့တိုင်းရင်းသားလူမျိုးကြမ်းမှာစစ်ပွဲဖြစ်တဲ့ကချင်ဒေသကိစ္စတွေဖြစ်တဲ့အတွက်အဲ့ဒီကိစ္စတွေကိုသူ့အနေနဲ့ကိုယ်တိုင်ကိုယ်ကျတွားရောက်လေ့လာနိုင်တဲ့အရာမျိုးကျွန်တော်တို့ရှိခဲ့တယ
်။ဟုတ်ကဲ့ခုနကပြောမယ်ဆိုရင်သူလုတ်သွားတဲ့ခဲမှာဆိုဒီနိုင်ငံရေးကျင်းသားကိစ္စမျိုးပေါ့သူလက်ထက်ကာလမှာပြောမှဆိုရင်မြန်မာနိုင်ငံအပြောင်းလဲလဲပါပါမယ်တော်တော်များများနိုင်ငံရေးကျင်းသားတွေလွတ်လာကြတယ်အများစုကြီးပါလွတ်လာကြတယ်ခုနကသူတစ်ဖက်ကပြောနေတဲ့တရားဥပဒေစိုးမိုးရေးတို့နောက်တစ်ခါ impunity သူအရန်ပြောပါတယ်ဒီအာဏာရှိတဲ့လူတွေကနေပြီးတော့ကျူးလွန်ခဲ့ကြတဲ့ကိစ္စတွေမှာသူတို့ကင်းလွတ်ခွင့်ရနေတဲ့အခြေအနေဒါအများစုသူထောက်ပြတယ်ဒီအခြေအနေမှာတော့သူလှုပ်ဆောင်နိုင်မှုကတိုးတက်အောင်မြင်မှုတွေမြင်ရလား
ဒီပြောင်းလဲမှုအရာပြောမယ်ဆိုရင်တော့ကျွန်တော်တို့အစိုးရတစ်ခုနဲ့တစ်ခုကြားမှာပြောင်းလဲမှုကတိုးတက်လာတယ်လို့ပြောလို့ရတယ်။အဲ့တော့သူပြောလို့ပဲပြောင်းလာတာလားအစိုးရ policy ပြောင်းလာတာတော့ကျွန်တော်မသိဘူးပြခုနကတည်းကပြောနေတဲ့အချက်ထဲမှာဆိုလို့ကျွန်တော်နိုင်ငံရေးအကျဉ်းသားတွေအရင်တော့ကသူနာမည်စရင်တင်သွင်းတိုင်းနိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတာကတော့သူ့လို့သူ့ရဲ့ကာလမှာသူလှုပ်ဆောင်နိုင်စွမ်းလို့ပြောနိုင်လို့ထင်ပါတယ်။ထန်းသီးကြီးကြီးကြီးနေငယ်များဖြစ်သွားလာတော့မသိဘူးဒီဘက်ကလည်းပြောင်းကျင်တဲ့အခြေမျိုးနဲ့နောက်တစ်ခုကတော့ခုနကပြောတဲ့ impunity လို့ခေါ်တဲ့တကယ်ကိုစီရင်ခံရမဲ့သူတွေအပြစ်ကနေပေးခံတိပဲလွတ်နေခြင်းကတော့သူကောင်းကောင်းမမစွမ်းဆောင်နိုင်သေးဘူးတရားဥပဒေရပြန်လဲအားကောင်းမှုတွေလုဆောင်နေနေရသူပြောတာခဏခဏပဲဒါပေမဲ့တရားဥပဒေစိုးမိုးရေးမရှိသေးဘူးဆိုတဲ့ဟာကိုလည်းနောက်ဆုံးသူဒီခရီးစဉ်မှာပြောသွားတယ်ဆိုတော့သူပြောပေမဲ့ထင်သလောက်တော့မအောင်မြင်ခဲ့ဘူးအထူးသဖြင့်ကျွန်တော်တို့စနစ်တစ်ခုဒါမှမဟုတ်ရှိရင်ကျွန်တော်ဥပဒေတွေတစ်ခုဒါကြီးတွေပြုပြင်ပြောင်းလဲနိုင်မဲ့ reform လို့ခေါ်တဲ့ပြန်လဲပြုပြင်ရေးလုပ်ငန်းတွေမှာကတော့ကြည့်ရမအောင်မြင်သေးဘူးဆိုတာသူအနေနဲ့သုံးသပ်မိတယ်လို့ကျွန်တော်အနေနဲ့လည်းအဲ့လိုပဲသုံးသပ်မိပါ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာမြန်မာအစိုးရဘက်ကပါမြန်မာအစိုးရဘက်ကနေပြီးတော့ဒီလူခွင့်ရဲ့အထုကုစလေပေါ်ဆက်ဆံမှုပါဥမာကုလသမဂ္ဂနဲ့ပတ်သက်လို့ကုစလေထားတဲ့ခါမှာတွင်မှုချုပ်ရဲ့ကုစလေဆိုပြီးတော့ကြံပေးပုဂ္ဂိုလ်ဆိုပြီးတော့ရှိပါတယ်နောက်ကုလသမဂ္ဂလူခွင့်ရဲ့အထုကုစလေတွေရှိပါတယ်အဲ့တော့ဆက်ဆံပုံဆက်ဆံဒီမြန်မာအစိုးရရဲ့လူခွင့်ရဲ့ကုစလေပေါ်ဆက်ဆံဒီမှာတချို့ကနည်းနည်းလေးမြင်ကြတာကအော်ဆက်ဆံမှုဆက်ဆံနေရတွင်မှုချုပ်ကိုယ်စားကိုဆက်ဆံမှုဆက်ဆံနေရမတူဘူး။တော့လာခွင့်ပြုတာစမတူဘူး။ကတ်တပ်မှုတွေပိုကြီးလို့မြင်ပါတယ်။တကယ်ပဲကော်မြူမင်းရင်ထဲမှာရောဒီမြန်မာဆွေရဆက်ဆံမှုကဒီကိုယ်စားလေးနှစ်ယောက်အပေါ်မှာခွဲခြားမှုတော့ရှိလား
။မတူညီမှုတော့ရှိတယ်ဗျ။မတူညီမှုဆိုတာကလည်းသူ့ရဲ့လုတ်ပိုင်ခွင့်တာဝန်ပေးထားတဲ့ပုံမှာအစိုးရအနေနဲ့တေချာနားမလည်တဲ့အချက်မျိုးဖြစ်တယ်လို့ယူဆတယ်။ဒီပြင်ခုနကတော့အထွေထွေတွင်မှုချုပ်ကနေခန့်အပ်ထားတဲ့အထူးကိုယ်စားလေးဆိုတဲ့ဟာကပြဿနာတွေကိုဘယ်လိုမျိုးလဲဆိုတာသုံးသပ်တယ်သုံးသပ်ပြီးတော့ဘယ်လိုမျိုးအကောင်းဆုံးနဲ့ဖြေရှင်းနိုင်မလဲဆိုတာကိုတန်တမန်နည်းနဲ့တိုက်တွန်းတဲ့သဘောမျိုးဖြစ်တယ်။ အဲ့တော့အဲ့ဒီကိုစလေလာလို့ရှိရင်သူ့အနေနဲ့ခုနလိုကျွန်တော်တို့လူခွင့်ရေးစုံစမ်းစစ်ဆေးအရာရှိလို့တတိမီဒီယာတွေကိုကောင်းကောင်းမွန်မွန်တွေ့ရမရှိဘူးတွေ့ရှိတဲ့အချက်ကိုအမှန်တိုင်းတင်ပြတာမရှိဘူးသူ့အနေနဲ့ဘာလုပ်သင့်လဲဆိုတာကိုပဲနှစ်ကိုကြားပြောပြီးတော့ပြန်သွားတဲ့သဘောမျိုးဖြစ်တဲ့အတွက်နိုင်ငံတကာရဲ့လူခွင့်ရေးစောင့်ကြည့်မှုအနေအမှာအဲ့ဒီခုနတုန်းကကျွန်တော်တို့အထူးကိုယ်စားလှယ်ကဒီလောက်ထိဘာမှအနေမရှိဘူးဆိုတဲ့သဘောမျိုးဖြစ်တယ်ဒါပေမဲ့လူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်ကလူခွင့်ရေးစုံစမ်းစစ်ဆေးအထူးအရာရှိရဲ့တာဝန်ကတော့ဖြစ်တဲ့အဖြစ်အပျက်တွေကိုသူကရှာဖွေရမယ်ရှာဖွေပြီးတော့တွေးကြည့်တဲ့အတိုင်းတင်ပြရမယ်နောက်တင်ပြတဲ့အချက်တွေကခုနပြောတဲ့ချိုးဖောက်မှုရှိတဲ့အစိုးရအနေနဲ့တော့ဒါကိုသိပြီးတော့ကဘာတိအောင်လုပ်ချင်မဲ့သဘောမျိုးမရှိအဲ့တော့မတူညီတဲ့တာဝန်ပေးချက်လုတ်ပိုင်ခွင့်ကြောင့်မလို့ဒီလူကတော့ငါအကြောင်းသိပြီးတော့နိုင်ငံတကာမှာမပြောဘူးဒီလူကတော့သူကတော့မီဒီယာတစ်ဆင့်ကုလသမဂ္ဂမှာလည်းပြောတယ်ဆိုတော့ဒီပေါ်မှာခံစားချက်မကောင်းလို့ခွင့်ပြုချက်တွေလိုက်ရောမှုတွေအမြင်တွေမတူတာတော့အများကြီးရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီလူခွင့်အထူးကုသလေကိုနိုင်ကမြန်မာနိုင်ငံမှာလာလို့ရှိရင်ဒါနှစ်ချိန်မြောက်ဖြစ်မှထင်ပါတယ်ပထမချိန်ကလည်း Mr. Pinheiro ကလည်းဒီချင်းတော်ထဲမှာအတန်ဖန်ဆက်ဖန်ခံရတယ်အခု Mr. Kinana ပြီးခဲ့တဲ့တစ်ခေါက်ကလာလို့ဆိုလို့ရှိရင်ဒီမိတိလာမှာဆန္ဒပြပြီးတော့ကာထုတာရိုက်တာတွေပါတော်လေးဖြစ်သွားတယ်ဖြစ်တော့ဒီအခြေအနေတွေကဟိုသူတို့မှာကြုံခဲ့ရတဲ့အခြေအနေပေါ့တစ်ဖက်မှာကြည့်ရင် Mr. Kinana နဲ့ပတ်သက်လို့ကြတော့ ਨੇ ထူးခြားချက်ကအရင်တော့ကလူခွင့်ကုစလေတွေကိုဒီစစ်စုကကာလာလက်ထက်မှာတော့မြန်မာပြည်သူတွေဒီမိုစီဖွဲ့စည်းတွေတော်လူလလထောက်ခံမှုတွေ့ရပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီဘာသာရေးကိစ္စတွေဖြစ်ပြီးနောက်ပိုင်းမှာသူ့အပေါ်ထောက်ခံမှုသူ့အပေါ်ယုံကြည်မှုကြာဆင်းလာတဲ့သဘောရှိလားလူတို့ကြားထဲမှာ
အများကြီးတော့ထိခိုက်မှုရှိပါတယ်အထူးသဖြင့်သူကနေဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီပြိပခကိစ္စတွေဘာသာရေးအခြေခံနဲ့နောက်ပြိပခတွေအကြောင်းတွေလူမျိုးစုနဲ့ပတ်သက်ပြီးတော့နောက်သူကဒီအချက်တွေကိုတင်ပြတာရှိတယ်ဒါကတော့သူ့ရဲ့တာဝန်ပဲဗျ။သူရတဲ့တည်င်းပေါ်မူတည်ပြီးတော့အမှန်ဆုံးဖြစ်အောင်စုံစမ်းပြီးတော့တင်ပြရမှာ။ဒါပေမဲ့အဲ့ဒီတင်ပြမှုကိုခုနကျွန်တော်တို့ဒီဘက်မှာအခုမြင်နေကြတဲ့ဟာတစ်ဖက်သက်တင်ပြတယ်လို့။ဒါမျိုးကိုကျွန်တော်သူ့အနေနဲ့မျက်နှာလိုက်တဲ့အရာမျိုးရှိတယ်ဆိုရယ်ဆွတ်ဆဲချက်တွေနောက်ပိုင်းမှာတော့ဒေတာခံပြည်သူတွေရဲ့သူ့ပေါ်မှာအထင်မြင်လွဲမှားမှုတွေနောက်ပြီးလို့ရှင်သူ့ပေါ်မှာစန့်ကျင်ဆန္ဒမှုတွေဖြစ်ခဲ့တာကျွန်တော်တို့တွေ့ရတယ်။အဲ့ဒါကတကယ်ကျွန်တော်တို့မြမတမိုင်းမှာလည်းမကောင်းကပတမိုင်းမှာစုံစမ်းစစ်ဆေးအရာရှိကိုဒါမျိုးဒေတာခံပြည်သူတွေကလက်မခံဘူးဆိုတော့တဘောမျိုးထင်းထင်းရှားရှားတွေ့လိုက်တာတော့ထူးခြားချက်တစ်ခုပေါ့အရင်တော့ဆိုလို့ကျွန်တော်တို့ကဒီလိုလူလာချင်းကမြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စကိုကဘာတိအောင်လုပ်နိုင်တဲ့အမှန်တရားကိုဖော်ဆောင်ခဲ့သူလူမြင်ရနေအခုဆိုလို့ရှိရင်တော့တင်ပြတဲ့တာဝန်ပေါ်မှာမမှန်မကန်တဲ့သတင်းတွေထုတ်ပြန်နေဆိုတော့အမြင်မျိုးမြင်ချင်းကသူ့ရဲ့ခစ်မှာဖြစ်သွားတဲ့ထူးခြားချက်ပါဒါကြောင့်မလို့သူ့အနေနဲ့ဒီဆန္ဒပြမှုတွေကြုံတွေ့ရတယ်ဒါပေမဲ့အဲ့ဒီနေရာမှာကျွန်တော်တို့အစိုးရရဲ့တာဝန်ကိုကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်အစိုးရအနေနဲ့တခါတလေကြလို့ရှိရင်သူ့အနေနဲ့တွားကျင်နေဆိုတဲ့ကိစ္စကိုဆုံးဖြတ်ပေးတာအစိုးရပြသူ့အနေနဲ့တောင်းဆိုလို့ရတယ်ဒါပေမဲ့ခွင့်ပြုလားခွင့်မပြုဘူးလားတခါတလေလုံခြုံရေးရမတွားတင်ဘူးဆိုတော့ပိတ်ပင်တားစီတာအစိုးရဖြစ်နိုင်တယ်အဲ့တော့သူ့အနေနဲ့တွားကျင်မယ်တွားလို့မရတဲ့အရာမျိုးရှိမယ်တွေးကျင်မယ်တွေးလို့မရဘူးဒါကြောင့်တွေးရှိတဲ့အချက်ပေါ်မှာမူတည်ပြီးတော့လှုပ်ဆောင်တဲ့သဘောမျိုးတွေရှိနိုင်တာဟာမျိုးလဲဒါတော့သတိပြုစေချင်တယ်နောက်ထပ်တစ်ခုကခုနလိုမျိုးဘယ်သူပဲဖြစ်ဖြစ်ကုလသမဂ္ဂရဲ့ဝန်တန်းတယောက်ကုလသမဂ္ဂနေခန့်အပ်ထားတဲ့အထူးစုံစမ်းစစ်ဆေးအရာရှိကိုကျွန်တော်တို့ငြိမ်းညံ့စွာဆန္ဒထုတ်ဖော်ခွင့်ရှိတာတော့လူတိုင်းရဲ့အခွင့်အရေးတစ်ရပ်ပါပဲဒါတော့မပြောချင်ဘူးဒါပေမဲ့အကြမ်းဖက်မှုလောက်တိနော်ဒီလိုမျိုးကျွန်တော်တို့အကြမ်းဖက်မှုဖြစ်သွားတာကာကွယ်ပေးဖို့ကတော့အစိုးရရဲ့ပြက်ကွက်မှုဖြစ်သွားတယ်ဒီဟာတစ်ခုကတော့ကျွန်တော်တို့တမိုင်းမှာတော့တိတ်မကောင်းတဲ့အစဉ်လာပြီးတစ်ခုဖြစ်သွားတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးပဲအခုဆိုရင် Mr. Kinana သူ့ရဲ့တက်တန်းကုံတော့မယ်တက်တန်းကုံတော့မယ်အချိန်နေမှာပဲအခုကျွန်တော်ကြားနေတာကဒီမြန်မာနိုင်ငံမှာထားတဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ဆိုတဲ့ mandate ပေါ့နော်ဒီကုလသမဂ္ဂဒီလူခွင့်ရေးကောင်စီကနေပြီးတော့ပေးထားတဲ့ mandate ကိုပြန်ရုပ်ဖို့အဲ့ဒါကိုပြန်ဖယ်ဖို့ဆိုတဲ့ဟာဆွေးနွေးချက်တွေလည်းဖြစ်လာပါတယ်ဖြစ်လာတော့ကော်မျိုးမင်းအမြင်ပေါ့အဲ့ဒါဆက်ထားတဲ့မထားတဲ့ဘလို့သဘောရရှိပါလဲ
အဲ့တော့ဘလို့သဘောထားမပြောငင်သူတို့ရဲ့ mandate လေးနဲ့ပတ်သက်လို့နည်းနည်းပြောပြရစီနော်ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံကလူခွင့်ကိုစွစွဝဝချိုးဖောက်ခံတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားရတဲ့အတွက်เนาะ item 4လို့ခေါ်တဲ့အချက်အရာအထူးစုံစမ်းစစ်ဆေးအရာရှိကျွန်တော်တို့ခန့်အပ်ပါတယ်သူရဲ့တာဝန်ကတော့သူဒီလိုမျိုးတိုင်းပြည်မှာအစိုးရရဲ့ခွင့်ပြုချက်ကိုယူပြီးတော့ချိုးဖောက်မှုတွေကိုလာရောက်စုံစမ်းမယ်အဲ့ဒီအချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကုလသမဂ္ဂရဲ့အထွေထွေနီလာခံရောကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီရောတင်ပြပြီးတော့ဒါနဲ့ပတ်သက်လို့အစိုးရတွေဘာလုပ်တင်လဲဆိုတဲ့အကြံပေးချက်နဲ့အတူကုလသမဂ္ဂဆုံးဖြတ်ချက်တွေရအောင်လှုပ်ဆောင်ပေးတာပါအဲ့လိုမျိုးဖြစ်ဖို့အတွက်ကနေနေရရတော့မရဘူးဗျတကယ်ကိုကမ္ဘာနိုင်ငံတွေကဒီနိုင်ငံလူခွင့်ချိုးဖောက်တယ်ဆိုတော့တော့ယူဆချက်တွေပါရမယ်ဒါမျိုးလိုအပ်တယ်ဆိုတော့သတ်မှတ်ချက်တွေဖြစ်မယ်တရားက item 4အရာပါအခုအချိန်ဒီမှာခုနလိုပြောင်းတင်နေဆိုတော့အယူဆဘယ်လိုဖြစ်လာလဲဆိုတော့မြန်မာနိုင်ငံကအခုဆိုလို့ရှိရင်အရင်လောက်မဆိုးတော့ ကျွန်တော်တို့အရင်တော့အရန်ဆိုတဲ့နေရာတွေတဖြည်းဖြည်းကောင်းလာတာရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးအရာရှိအစ်စ်ကိုမထားတင်ဘူးဆိုတော့တင်ပြချက်တွေရှိလာပါတယ်အဲ့ဒါကတော့ကျွန်တော်တို့တစ်ဖက်ကပြောကြစေပေါ့နော်တခြားတချို့နိုင်ငံတွေကလည်းမဟုတ်သေးဘူးမြန်မာနိုင်ငံအခြေအနေရဲ့လူအခွင့်အရေးအခြေအနေကဆက်လက်စောင့်ကြည့်ရဖို့အရာရှိသေးတယ်ဆိုတော့အချက်မျိုးပြောကြတဲ့ဟာမျိုးရှိပါတယ်အဲ့တော့ကိုသားညုံပြီးတဲ့မိကုံးလေးကိုကျွန်တော်ပြန်ထည့်ရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီနှစ်အတွင်းမှာခုနလိုမျိုးစောင့်အထူးစုံစမ်းစစ်ဆေးရာရှိခန့်အပ်တဲ့ဟာကိုပယ်ဖြတ်ပြီးတော့ identity လို့ခေါ်တဲ့ဤပညာပိုင်းကူညီမှုအပိုင်းလုပ်ဖို့အတွက်တော့စောသေးတယ်လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒါတဆက်တည်းမိတာပါတချို့တဏ္ဍာမဏီပြောတဲ့အထက်မှာလည်း OHCHR ပေါ့ဒီကုလသမဂ္ဂရဲ့ဒုက္ခသည်လူခွင့်ဆရာမဟာမင်းကြီးယုံမြန်မာနိုင်ငံမှာဖွင့်ဖို့အကေဖွင့်နိုင်မယ်ဆိုလို့ရှိရင်ခုန ID follow ဟာမျိုးပေါ့ဒီအထူးကိုယ်စားလှယ်ထားတဲ့ကိစ္စကိုမလုပ်ဖို့လုပ်ဆရာမလိုတော့ဘူးဆိုတဲ့တဏ္ဍာမဏီတချို့ပြောဆိုချက်ရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောအဲ့ဒီနှစ်ခုနဲ့ပတ်သက်လို့ရောဘယ်လိုများနှိုင်းယှဉ်နိုင်လဲ
ဟုတ်ကဲ့ကျွန်တော်တို့ခုနကမြန်မာနိုင်ငံမှာလူခွင့်ဆိုင်ရာမဟာမင်းကြီးယုံဖွင့်ခြင်းက identity နဲ့ပုံပြီးတော့သက်ဆိုင်ပါတယ်ဘာလို့လဲသူတို့မှာစုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးဗျအတိတ်ကမြန်မာနိုင်ငံအစိုးရကအကောင့်ထဲပေါ်ဆောင်မဲ့လူခွင့်ရေးလုပ်ငန်းတွေကိုနီးပညာရအကူအညီပေးဖို့အတွက်ပဲဖြစ်တယ်အဲ့တော့ကျွန်တော်တို့မှာဒီလိုမျိုးကိစ္စလှုပ်ဆောင်တဲ့အချိန်မှာဒါမျိုးလာဖွင့်မယ်ဆိုလို့ရှင်သူတို့ကလုပ်ငန်းအကောင့်ထဲပို့ပြီးတော့အစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်။ဒါပေမဲ့ခုနလိုမစ္စတာကန်တန်နာတို့လိုအထူးစုံစမ်းစစ်ဆေးရာရှိကသွားပြီးတော့စုံစမ်းမှုပေါ်ထုတ်ဖို့ဒီအချက်တွေကိုကုလသမဂ္ဂတင်ပြဖို့အပိုင်းမှာအားနည်းသွားနိုင်တယ်။အဲ့တော့အဲ့ဒီနှစ်ခုလုံးလိုအပ်နေတော့မယ်ထင်တော့မယ
်။အဲ့ကော်မြူနီယံရဲ့ယူဆတော့မြန်မာနိုင်ငံကိုလူခွင့်ရေးရစောင့်ကြည့်ဖို့နိုင်ငံတကာအနေနဲ့စောင့်ကြည့်ဖို့ဆက်ပြီးတော့ထားတင်တယ်ဆက်ပြီးတော့လုပ်ဖို့လိုနေတာလား
။ဟုတ်ပါတယ်။ကျွန်တော်တို့အခုလက်ရှိအခြေအနေကလိုသေးတယ်လို့ကျွန်တော်သတ်မှတ်ပါတယ်။ဘာကြောင့်လဲဆိုတော့မိကွန်ဆက်ပြီးမေးမယ်လို့ကျွန်တော်ထင်ပါတ
ယ်เนาะ
အဲ့တော့အဲ့ဒီကကျွန်တော်ရဖြေမယ်ဆိုလို့ရှိရင်တော့ကျွန်တော်စီမှာအခုချိန်ထိလူအခွင့်ရေးတွေကရော့သွားတာပဲရှိတယ်မပြောက်သေးဘူးနိုင်ငံရေးအကျဉ်းသားတွေကျွန်တော်တို့ရှိလွတ်သွားတယ်ဆိုတဲ့သဘောမျိုးရှိတယ်ဒါပေမဲ့ပုံမှန်ဆက်ရှိအရာထပ်ပြီးတော့ဖမ်းနိုင်တဲ့နိုင်ငံရေးအကျဉ်းသားတွေနောက်ထပ်ဖမ်းနိုင်တဲ့အနေအထားမျိုးရှိနေတဲ့ဟာတစ်ခုကကျွန်တော်တို့ရော့သွားပြီမှမပြောင်းသေးဘူးဆိုတဲ့အချက်စစ်ပွဲတွေတခြားတိုင်းရင်းသားနဲ့အပြစ်ခတ်ရစဲမှုလုပ်နေပေမဲ့အခုချိန်မှာစစ်ပွဲဖြစ်နေတဲ့ဒေသတွေရှိနေတော့မယ်ITP တွေရှိနေတော့မယ်လက်နက်ကင်ပြပကကြောင့်ဒေတာခံပြည်သူလူဒုက္ခရောက်နေရှိတော့မယ်အဲ့တော့ရော့သွားတာပဲကျွန်တော်မပြောက်သေးဘူးနောက်တစ်ခုကပို့ပြီးတော့တတိထားဖို့လိုအပ်တဲ့ချိန်ကအရင်နှောင်းကနဲ့မတူတဲ့တခြားသောလူခွေချိုးဖောက်မှုပုံစံအစ်စ်တွေထပ်ပေါ်လာနေတဲ့အချိန်မှာအထူးဖြင့်ဒါကိုပြောရမယ်ဆိုလို့ရှိရင်အခုဆိုလို့ရှိရင်လေယာဉ်မြေတိမ်းဆဲမှုတွေအများကြီးဖြစ်တယ်ဒါိုင်းနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုမှာအရေးယူမှုတွေအများကြီးရှိတယ်နောက်တစ်ခါနိုင်ငံခြားရင်းနှီးမြှုပ်တွေနိုင်ငံတော်စီမံကိန်းတွေလှုပ်ဆောင်တယ်အဲ့ဒါနဲ့ပတ်သက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကအသွင်သစ်ပုံစံနဲ့ကျွန်တော်တို့ထပ်ပြီးတော့ပေါ်လာတော့မယ်။အဲ့တော့ကုမ္ပဏီတွေရဲ့ကြက်ကွက်မှုတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လူအခွင့်မလေးစားမှုတွေပုံစံအစ်တွေနဲ့ဖြစ်တဲ့အတွက်တစ်ဖက်မှာညော့သွားတယ်ဆိုပေမဲ့တစ်ဖက်မှာအစ်တွေတူလာတယ်။အဲ့ဒါတွေကလည်းလူအခွင့်အရေးချိုးဖောက်မှုဖြစ်တဲ့အတွက်ဒါကိုပထမအဦးဆုံးကျွန်တော်အနေနဲ့ဆက်ပြီးတော့အာရုံစိုက်ဆေးခြင်းပါတယ
်။ဟုတ်ကဲ့။ကော်မြူမင်းအခုလိုဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံလူ့အခွင့်အရေးပညာပေး Equality အဖွဲ့တာဝန်ခံဦးအောင်မျိုးမင်းကိုရန်ကုန်မြို့မှာ VOA Editor ဦးသားညွန့်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ။